Yakai Bine Malashi Pibwani, the Sea Bribkari, Yobado, so be Mimbia, Ponajun, Chowdo Sare, Yakai Yabama, she and Munirima, Asoyaga, Internet Chat Doubt Day, Asoya, Loyaha, Mangan, Nilam Yumahopulu, a Yapan and Nanga Puerica, Biotali Bari, Tikini Yangu Yumaha, Bandula, Banja, Shima Lude, Internet Chat Down Mood, Chachi, Yatambi, Sore, Lo Shamugu.
ကိုယ်တိုင်သွားပြီးတော့သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းနောက်ကိုစောထက်ကအကြောင်းပြေဆုံးပြောပြပေးပါရှင်။အစိုးရကရခိုင်ပြည်နယ်မြို့နယ်၄ခုကိုအင်တာနက်ဖြတ်တောက်ထားတာဟာအခုဆိုရင်6လပြည့်သွားပြီဒေသခံ9သိန်းကျော်ဟာလဲစီးပွားရေးလူမှုရေးမှာထိခိုက်ညံ့တာမှုရေးရှိလာပါတယ်။လက်ရှိဖြစ်ပွားနေတဲ့ပြည်ပခါရေရောပါသွားအောင်အစိုးရကဒီနီလန်းကိုတုံးခဲ့ပေမဲ့ဒါဟာမှန်ကန်တဲ့နီလန်းလ
ခိုင်ပြည်သူအများစုဟာနိုင်ငံခြားမှာနေပြီးတော့လူစားဟိုပါတော့တာသမီတွေဟာနိုင်ငံတကာမှာသွားပြီးတော့လုပ်ငန်းကံကံတွေလုပ်ကြတယ်။အဲဒီကလွှဲငွေလေးတွေနဲ့သူတို့ဘဝရတည်တယ်။ဒီလူငယ်လေးတွေနဲ့သူတို့ရဲ့ဆက်ဆံရေးဟာပြတ်တောက်သွားတယ်။ဒီအတွက်ဆိုလို့ရှိရင်အများကြီးနစ်နာတယ်။နောက်တခြားစီးပွားရေးလုပ်ငန်းတွေလည်းအများကြီးပေါ့နော်။ဒီတော့ဒီနေ့ဒီလိုဖြတ်တောက်လိုက်တဲ့ဟာမှာကျွန်တော်တို့အနေနဲ့ကတော့မှန်ကန်တယ်လို့မယူဆပါဘူး။
2019ဇွန်လ22ရက်မှာပို့ဆောင်ရေးနဲ့စစ်တော်ရေးဝန်ကြီးဌာနကနယ်မြေမတည်ငြိမ်တဲ့မောင်တော်မင်းပြားကြောက်တော်မြောက်ဦးမြေပုံပုံသားကျောင်းရသိတောင်ဘူးတိတောင်စားရရခိုင်မြောက်ပိုင်းမြို့နယ်တွေအပါအဝင်ချင်းပြည်နယ်ရဲ့ပလတ်ဝမြို့ကိုပါအင်တာနက်ဖြတ်တောက်တာတွေလှုပ်ဆောင်ခဲ့ပါတယ်။နောက်ပိုင်းတချို့မြို့နယ်တွေကိုအင်တာနက်အသုံးပြုခွင့်ပြန်ပေးခဲ့ပြီးမြောက်ဦးမင်းပြားပုံသားကျောင်းကြောက်တော်ဒီ၄မြို့နယ်ကိုစပ်ပိတ်ထားတာဖြစ်ပါတယ်
။ဒီလိုမျိုးစစ်ဖြစ်ပွားနေတဲ့ပဏိပခဖြစ်ပွားနေတဲ့နေရာတွေမှာလုံးဝမလုပ်ဖို့နဲ့လာပဲရွေးကောက်ပွဲရောနောက်ပိုင်းဘလို့ချင်းနေမျိုးမှာပဲဖြစ်ဖြစ်အင်တာနက်ဖြတ်တောက်မှုရဲ့အင်တာနက်အမြန်နှုန်းလျှော့ချမှုရောဘလို့ချင်းနေမျိုးမှာမှမလို့ဖို့ကျမတို့ဘက်ကတောင်းဆိုထားပါတယ်
။ဒါကတော့ဒီနေ့လှုပ်ရှားမှုမှာပါဝင်ခဲ့တဲ့လူငယ်တွေရဲ့အတန်တွေပဲဖြစ်ပါတယ်။အင်တာနက်သုံးစွဲခွင့်ရရှိရေးဟာအခြေခံလူ့အခွင့်အရေးတစ်ခုဖြစ်တယ်လို့အရက်ဘတ်အဖွဲ့အစည်း19ခုကဒီဇင်ဘာလ21ရက်မှာကြီးညာချက်တစောင်းထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်ကမြို့နယ်၄မြို့မှာအင်တာနက်ဆက်သွယ်မှုရဆက်လက်ဖြတ်တောက်ထားတဲ့အပေါ်ကုလသမဂ္ဂကလည်းစက်တင်ဘာလကုန်မှာသတိပေးခဲ့ပါတယ်။အင်တာနက်ဆက်သွယ်မှုတွေဟာမြန်မာနိုင်ငံတည်းကကုလသမဂ္ဂရဲ့လူသားချင်းစာနာမှုလုပ်ငန်းတွေအတွက်သာမကသတင်းလွတ်လပ်ခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့အခြေခံလူ့အခွင့်အရေးအတွက်ရေးကြီးရဲ့ကဏ္ဍမှာရှိနေကြောင်းလည်းပြောဆိုခဲ့ရပါ။အင်တာနက်ဖြတ်တောက်မှုဟာမြန်မာအစိုးရကလက်မှတ်ရေးထိုးထားတဲ့ကုလသမဂ္ဂရဲ့ရေးရှိတည်တတ်မဲ့ဖွံ့ဖြိုးရေးရည်မှန်းချက်အခြေခံရည်တည်ချက်တွေနဲ့စန့်ကျင်နေကြောင်းလည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုရုံးရဲ့စက်တင်ဘာလကုန်မှာထုတ်ပြန်ထားတဲ့ကြေညာချက်မှာဖော်ပြထားပါတယ်။